မင်္ဂလာညနေခင်းပါသောတာရှင်များရှင်2018ခုနှစ်မေလ22ရက်အင်္ဂါနေ့ညနေခင်း VOA စီစဉ်နေကိုမေဂန်ပြောင်စုမျိုးတော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ထိ line to meter 16.25 လို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျမအီတန်စမဒီညနေခင်းတဲ့စီစဉ်နေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
ကျမသင်္ကီထိုက်ပါရှင်အမေရိကန်နဲ့တောင်ကိုရီးယားခေါင်းဆောင်တို့ဒီကနေ့အင်ပြူရောမှာတွေ့ဆုံဆွေးနွေးကြဖို့ရှိနေပါတယ်တရုတ်နိုင်ငံကိုတင်သွင်းတဲ့ကားရီအပေါ်တရုတ်ဘက်ကအခွန်သီးသီးသာသာရှော့ချလိုက်ပါတယ်ဒီသတင်းနေနဲ့တူထိတ်တန့်ရောက်သတင်းတွေကိုတော့ကိုညံဝင်းအောင်နဲ့အတူကြီးညာပါမယ်ရှင်
ဟုတ်ကဲ့ပါရှင်သတင်းဒီပြီးမှတော့တာရှင်တွေနားဆင်ကြရမယ်ဒီမှာတရုတ်နိုင်ငံနိုင်ငံသားဝင်ကြီးဌာနကအာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆွန်ကော့ရှန်ဟာတရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းဒေသနဲ့ကိုင်းအဖွဲ့ခုနှစ်ဖွဲ့စုပေါင်းထားတဲ့ FBNCC လို့ခေါ်တဲ့ပြည်အောင်စုငြိမ်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီကခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ရတဲ့ပတ်သက်ပြီးတော့
သူလာတဲ့ခီးစဉ်အဓိကရွေးချက်ကတော့မြောက်ပိုင်းအဖွဲ့ခုနှစ်ဖွဲ့နဲ့ဆိုရတာမလို့ကိုယ်စားလှယ်တွေ့ဆုံဆွေးနွေးဖို့ညှိနှိုင်းပေးဖို့လို့ရင်းနေပြနေတယ်ဒီလာကောင်
လာငငယ်ကြီးလေးလာသုံးသက်သူဥမမောင်ဆိုကဒီခီးစဉ်ပေါ်ခုလိုသုံးသက်ထားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်ဒါပြင်တရုတ်နိုင်ငံဘက်ကိုတင်းရှောင်ထွက်ပြေးသူမြန်မာနိုင်ငံသားတွေကိုပြန်လွှဲပြောင်းပေးမယ့်အကြောင်း American ထောက်လှမ်ရေး Agency CIA ရဲ့ပထမဆုံးအမျိုးသမီးအကြီးအကဲဖြစ် Gina Hesberg ကိုခန့်အပ်လိုက်တဲ့သတင်းစာတွေကိုလည်းဒီညနေမှာနာဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရသတင်းတွေကိုမတ်တကြီးထိုင်တဲ့ကိုညဝင်းအောင်တို့ကကြီးညာပေးသွားပါမယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့အမေရိကန်သမ္မတအင်ပြူရောမှာဒီကနေ့အင်ကာနေ့တွေ့ဆုံဆွေးနွေးကြဖို့ရှိနေပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲကစီစဉ်ထားတဲ့အတိုင်းဖြစ်ပါမလားဆိုတာနဲ့ထိပ်သီးဆွေးနွေးပွဲအောင်မြင်ဖို့အခွင့်အလမ်းတွေအပေါ်တန်ဖျားတွေထွက်ပေါ်နေချိန်မှာပဲဒီကနေ့ဆွေးနွေးပွဲဖြစ်လာတာပါ။နှစ်နာရီကြာဆွေးနွေးဖို့စီစဉ်ထားတဲ့အင်ပြူရောဆွေးနွေးပွဲမှာတော့အမေရိကန်သမ္မတထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့ကြားနောက်လာမှာတွေ့ဆုံမှုကနေတမိုင်းဝင်တိုးတက်ဖြစ်ထွန်းမှုတရက်ကိုဥတီသွားနိုင်တဲ့အကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်ဘက်ကထပ်လောင်းအာမခံပြောကြားလိုက်မယ်လို့ခန့်မှန်းထားကြပါတယ်။ဝီလ်ဆန်စင်တာရဲ့ကိုရီးယားအစည်းအဝေးဆိုင်ရာညွှန်ကြားမှုဂျင်းလီကတော့သမ္မတထရန့်အနေနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကိုကိုယ်တိုင်မေးလို့တဲ့နည်းနည်းတဲ့မေးခွန်းတွေရှိနေတယ်လို့ယူဆတဲ့အကြောင်းပြောပါတယ်။ဘာမှရှင်းရှင်းလင်းလင်းမရှိပဲမြောက်ကိုရီးယားဘက်ကဘာကိုသဘောတူမှလဲနောက်ဇွန်လ၁၂ရက်နေ့ထိပ်သီးဆွေးနွေးပွဲကိုဖျက်ဖို့မြောက်ကိုရီးယားဘက်ကချင်းချောက်လာတဲ့အခုနောက်ဆုံးကစားကွက်စတာတွေကိုမေးလိုက်မယ်လို့သူကယူဆတာပါတမရထရန့်ဘက်ကလည်းစင်ကာပူမှာမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့မဲ့ကိစ္စကိုဆက်လုပ်သင့်သလားဆိုတာနဲ့ပတ်သက်ပြီးသူ့ရဲ့လက်ထောက်တွေနိုင်ငံရဲ့ချခေါင်းဆောင်နည်းနဲ့ဆွေးနွေးတယ်လို့ပြည်ရင်းပြည်ပသတင်းရင်းမြစ်တွေကပြောဆိုကြပါတယ်အမည်မဖော်လို့တဲ့ဝါရှင်တန်ကအရာရှိတချို့ကတော့နျူကလ িয়ার ကင်းစင်ရေးမြောက်ကိုရီးယားခေါင်းဆောင်ရဲ့ဆန္ဒနဲ့ပတ်သက်လို့တမရထရန့်ကိုပိုပိုသားသားပြောခဲ့ကြတဲ့တောင်ကိုရီးယားအစိုးရတာဝန်ရှိသူတွေကိုအပြစ်ဖို့ကြပါတယ်ရှင်
။အီရန်နိုင်ငံဟာသူ့ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်ရေးအစီအစဉ်ကိုလက်မလျှော့ဘဲနိုင်ငံတကာမှရှိတဲ့နျူကလ িয়ার ထုတ်လုပ်တဲ့နေရာတွေကိုကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးသူတွေကသွားရောက်ကြီးရှုခွင့်မပေးဘူးဆိုရင်စီးပွားရေးအရာဒဏ်ခတ်ပိတ်ဆို့မှုတွေလုပ်သွားမယ်လို့အမေရိကန်ပြည်ထောင်စုကချင်းချောက်ပြောဆိုလိုက်ပါတယ်။အီရန်အနေနဲ့အပြောင်းလဲတွေမလုပ်ဘူးဆိုရင်မကြုံစဘူးတဲ့ဗန္နာရေးဆိုင်ရာဖိအားတွေရင်ဆိုင်ရလိမ့်မယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးမိုက်ပွန်ပီယိုကပြောတာပါ။ဝန်ကြီးပွန်ပီယိုက Heritage Foundation မှတင်းနာနေကမိကွန်းပြောကြားစဉ်မှာအီရန်နိုင်ငံအပေါ်အချက်12ချက်ကိုတောင်းဆိုလိုက်ပါတယ်။အမေရိကန်ရဲ့ချင်းချောက်ပြောဆိုမှုကိုအီရန်သမ္မတဟာဆန်ရူဟာနီကပယ်ချလိုက်ပြီးတကမ္ဘာလုံးအတွက်အမေရိကန်ကဆုံးဖြတ်ချက်ချတဲ့ကိစ္စမျိုးကိုဒီကနေ့ကဘာကလက်မခံကြောင်းနဲ့နိုင်ငံတိုင်းမှာသူ့ရဲ့လွတ်လပ်ခွင့်တွေရှိကြောင်းတင်းလာနေအစိုးရပိုင်းသတင်းဌာနကတစင်ထုတ်ပြန်တဲ့ကြေညာချက်မှာသမ္မတရူဟာနီကပြောသွားပါတယ်။ပွန်ပီယိုရဲ့ပြောဆိုချက်တွေကဒေသတွင်းနျူကလ িয়ার တိုးပွားလာမယ့်ချင်းချောက်မှုတွေကိုမတားဆီးနိုင်တယ်လို့နျူကလ িয়ার ထိန်းချုပ်ရေးအတွက်အီရန်အပေါ်ဩဇာလွှမ်းမိုးနိုင်မယ့်ပုံမှုကောင်းမွန်တဲ့အနေအထားမျိုးမဟုတ်ဘူးလို့ဥရောပသမ္မတနိုင်ငံသားရေးမူဝါဒအကြီးအကဲကပြောပါတယ်
။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းဂါဇနီပြည်နယ်တွင်းကခရိုင်တချို့မှာတာလီဘန်တွေနဲ့ရက်ပေါင်းများစွာအပြင်းထန်တိုက်ခိုက်မှုတွေအတွင်းအာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်ဒါဇင်နဲ့ချီတေဆုံးရပါတယ်။ပြီးခဲ့တဲ့ညကအပြင်းထန်တိုက်ခိုက်မှုအပြီးမှာတော့ဂျဟာတူးနဲ့ဒဲဟက်ခရိုင်နှစ်ခုကိုတာလီဘန်တို့ထိန်းချုပ်ကြောင်းဂါဇနီပြည်နယ်ကောင်စီရုံးကဒီကနေ့ပြောပါတယ်။တိုက်ခိုက်မှုအတွင်းရက်တပ်ဖွဲ့ဝင်20တေဆုံးခဲ့ရတဲ့အထက်ဒဲရက်ခရိုင်ရဲ့အရန်ရက်တပ်ဖွဲ့မှုနဲ့ခရိုင်ရဲချုပ်တို့လည်းပါတယ်လို့ပြည်နယ်ကောင်စီအဖွဲ့ဝင်လာတီဖာအက်ကဘာကပြောပါတယ်။အာဖဂန်အစိုးရဘက်ကတော့12ဦးသေဆုံးတယ်ဆိုတာကိုပဲအတည်ပြုထားပါတယ်။ ပြီးခဲ့တဲ့တနင်္ဂနွေနေ့ကအုတ်ချုပ်ရည်မှုရဲ့အဆောက်အဝင်းကိုသဘုံနေဝိုင်းရံခံခဲ့ရတဲ့အာဂျစ်ရစ်တန်ခရိုင်ကတိုက်ပွဲတွေအတွင်းမှာတော့တာလီဘန်တွေလက်ချက်နဲ့နောက်ထပ်လုံခြုံရေးတပ်ဖွဲ့ဝင်20သေဆုံးခဲ့ရပါတယ်။မြေပြင်တပ်ဖွဲ့တွေကိုအားဖြည့်ဖို့တက်ချထားတဲ့အာဖဂန်အထူးတပ်ဖွဲ့တွေကတာလီဘန်တွေကိုတိုက်ထုတ်ခဲ့ရပါတယ်။အစိုးရဌာနအလုံးကိုထိန်းချုပ်ထားကြောင်းတိုက်ခိုက်မှုမှာပါခဲ့တဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တစ်ခုရဲ့ပြောခွင့်ရကပြောပါတယ်။တိုက်ခိုက်မှုအတွင်းတာလီဘန်10ဦးသေဆုံးတယ်လို့လည်းသူကပြောပါတယ်ရှင်
။တရုတ်နိုင်ငံကိုအများစုတင်သွင်းနေတဲ့ကားတွေပေါ့အခွန်25ရာခိုင်နှုန်းကနေ15ရာခိုင်နှုန်းအထိလာမယ့်ဇူလိုင်လ1ရက်ကစလို့လျှော့ချမယ်လို့ဒီကနေ့အင်ကာနီမှာတရုတ်ကပြောဆိုလိုက်ပါတယ်။တရုတ်ရဲ့ကားထုတ်လုပ်မှုလုပ်ငန်းတွင်နိုင်ငံရဲ့ခြားကပိုင်ဆိုင်မှုတွေပေါ့ကန့်သတ်ချက်တွေကိုဖြေလျှော့ပေးဖို့နဲ့သွင်းကုန်ကွန်ရှော့ချပေးဖို့ပြီးခဲ့တဲ့လကတရုတ်သမ္မတရှီကျင်းပင်ကကတိပေးပြောဆိုခဲ့ပြီးနောက်ပိုင်းတရုတ်ဗနာယီဝန်ကြီးဌာနရဲ့ကြေညာချက်ထွက်ပေါ်လာတာပါကမ္ဘာစည်းဝေးအင်အားအကြီးဆုံးနိုင်ငံနှစ်ခုကြားကုန်သွယ်ရေးစစ်ပွဲကိုရှောင်ရှားဖို့အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားအသဘောတူညီခဲ့ပြီးနောက်တရုတ်ဘက်ကအခွန်လျှော့တဲ့ကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်အမေရိကန်သမ္မတထရမ့်ကတော့အမေရိကန်ကားတွေပေါ်တရုတ်ဘက်ကအခွန်25ရာခိုင်နှုန်းကောက်နေတာကကုန်သွယ်ရေးမှာအဓိကအတားအဆီးတစ်ခုအဖြစ်ထပ်ခါတလဲလဲပြောဆိုနေခဲ့တာပါဒါအပြင်တရုတ်နဲ့ကုန်သွယ်ရေးမှာအမေရိကန်ဘက်ကကုန်သွယ်ရေးလုံငွေပြနေတဲ့အပေါ်မှာလည်းပြောဆိုထားပါတယ်
ဒီ American တန်ညနေဘက်မြန်မာဘာသာစီစဉ်နေဘူးညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီအိုမြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်ညနေခင်းနိုင်ငံတကာသတင်းတွေကိုနှာဆင်နေရတာဖြစ်ပါတယ်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဝင်ရောက်နှောက်ယှက်ခဲ့မှုအပေါ်စုံစမ်းစစ်ဆေးမှုတွေကိုတရားရေးဌာနကတိုးချဲ့ဆောင်ရွက်သွားဖို့ရှိနေပါတယ်။ဒီထဲမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့တွင်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကသတင်းပေးတဦးကိုထည့်ခဲ့တဲ့ဆိုပြီးပြောဆိုထားချက်လဲပါဝင်မှာပါ။စုံစမ်းစစ်ဆေးပေးဖို့သမ္မတထရန့်ကတောင်းဆိုခဲ့တာဖြစ်သလိုမနစ်တနင်္လာနေ့တုန်းကတော့ဒုတိယတရားသူကြီးချုပ်ရော့ရော့စင်စတိုင်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ရဲ့ညွှန်ကြားရေးမှူးချုပ်ခရစ်စတိုဖာဝေရိုနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာအင်ဘူရိုကကြေညာချက်ထုတ်ခဲ့တာပါသမ္မတထရန့်ပြောဆိုထားတဲ့သူ့ရဲ့စီးရုံးရေးအဖွဲ့မှတရှိုးလုတ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်တဲ့ထိတ်တန့်လျှို့ဝှက်ဆက်ရွက်စတဲ့တွေကိုပြန်လည်သုံးသပ်ဖို့တရားရေးဌာနကလွှတ်တော်ခေါင်းဆောင်တွင်နဲ့ဆောင်ရွက်မယ်လို့အင်ဘူရောကပြောပါတယ်။မနေ့တနင်္လာနေ့ကသမ္မတထရန့်နဲ့မတွေ့ခင်ဒုတိယရှေ့နေချုပ်ရော့စင်စတိုင်းကလည်းသမ္မတရွေးကောက်ပွဲစည်းရုံးရေးအဖွဲ့တစ်ခုတွင်ကိုတစုံတစ်ယောက်ကရည်ရွယ်ချက်ရှိရှိစောင့်ကြည့်ထောက်လန်းစိတ်ဝင်ခဲ့တာမျိုးရှိခဲ့ရင်တော့ဖော်ထုတ်ပြီးထိုက်တင်တယ်လို့အရေးယူရမယ်လို့ပြောဆိုခဲ့ပါတယ်
။ဗနီဇွဲလားသမ္မတရွေးကောက်ပွဲမှာသမ္မတနီကိုလတ်စ်မာဒူရိုကနောက်ထပ်တက်တန်း6နှစ်အတွက်မမှန်ကန်တဲ့နီးနဲ့ပြန်လည်ရွေးခံလိုက်ရတဲ့ဆိုတဲ့အတွက်အမေရိကန်ပြည်ထောင်စုကစီးပွားရေးတံခါးပိတ်ဆို့မှုတွေချမှတ်လိုက်ပါတယ်။ကမ္ဘာမှာရေနံတင်ပို့မှုထိတ်တန်းနိုင်ငံတစ်ခုဖြစ်ခဲ့မှုတဲ့ဗင်နီဇွဲလားနိုင်ငံနဲ့ရေနံရောင်းဝယ်မှုဆိုင်ရာငွေကြေးအလွှဲပြောင်းတွေကိုတားမြစ်ပိတ်ပင်တဲ့အမေကိုသမ္မတဒိုနယ်ထရမ့်ကလက်မှတ်ရေးထိုးလိုက်တာပါ။အခုလိုတံခါးပိတ်ဆို့လိုက်တဲ့အပေါ်ဗင်နီဇွဲလားနိုင်ငံကတင်းနာနေမှာပြစ်တင်ဝေဖန်ခဲ့ပါတယ်။ရွေးကောက်ပွဲမှာမေယာလ68ရာခိုင်နှုန်းနဲ့မာဒူရိုအနိုင်ရခဲ့တယ်လို့တာဝန်ရှိသူတွေပြောပြီးနောက်ဒါဟာသမိုင်းဝင်ဆန်ချိန်နဲ့သူပြန်ရွေးခံရတာဖြစ်တယ်လို့မာဒူရိုကဂုဏ်ယူပြောပါတယ်သူ့ရဲ့အနီးကပ်ပြန်ပဲဖြစ်တဲ့စစ်တပ်အရာရှိဟောင်းဖယ်ကွန်ကထောက်ခံပေး27ရာခိုင်နှုန်းသာရခဲ့တာပါဒါပေမဲ့ဗင်နီဇွဲလားနိုင်ငံမှာစားသောက်ကုန်စေးဝါးမလုံလောက်မှုအကျန်းဖက်မကျင်းမတက်မှုတွေနဲ့နိုင်ငံစည်းဝါးမတည်ငြိမ်မှုတွေလားနဲ့ချီဖြစ်ခဲ့ပြီးတဲ့နောက်မဲဆန္ဒရှင် 52 ရာခိုင်နှုန်းကမဲမပေးဘဲနေခဲ့ကြပါတယ်
။မလေးရှားနိုင်ငံပိုင်း 1MDB လုပ်ငန်းကြီးရဲ့ဒေါ်လာဘီလီယံပေါင်းများစွာရှုပ်တော်ပုံကိုပြန်လည်စုံစမ်းမှုအနေနဲ့ဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇက်ကိုအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကဒီကနေ့အင်ကာနီမှာစစ်မေးခဲ့ပါတယ်။ဝန်ကြီးချုပ်ဟောင်းနာဂျစ်ကိုစစ်ဆေးမေးမြန်းဖို့ဆင့်ခေါ်ခဲ့တာဖြစ်ပြီးဒီကနေ့မဖမ်းဘူးလို့လည်းအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ရဲ့အကြီးအကဲရှူကရီအက်ဗဒူကသတင်းစာရှင်းလင်းပွဲမှာပြောပါတယ် 1MDB လုပ်ငန်းကြီးရဲ့ဌာနခွဲတစ်ခုကနေနာဂျစ်ရဲ့ဘန်စင်းတဲ့ကိုဒေါ်လာ10သန်းလွှဲပြောင်းပေးခဲ့တာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးသူတွေကသိရှိလိုတာဖြစ်ပါတယ်နိုင်ငံဘန်နာတဲကနေဒေါ်လာ 4.5 ဘီလီယံခိုးယူဖို့ နာဂျစ်ကပံ့ပိုးပေးခဲ့တယ်လို့အမေရိကန်တရားရေးဌာနကစွပ်စွဲထားတာတဲ့ကအခုငွေအလွှဲပြောင်းကအသေးအမွှားသာဖြစ်ပါတယ်အမှားအယွင်းမလုပ်ခဲ့တဲ့အကြောင်းနာဂျစ်ကတော့ညှင်းထားပါတယ်ဒီလအစောပိုင်းမှာချင်းပါတဲ့မလေးရှားရွေးကောက်ပွဲမှာအာနာကိုရေရှည်ထိန်းချုပ်ခဲ့တဲ့ညွန်ပေါင်းအဖွဲ့ရှုံးနှိမ်ခဲ့ရပြီးဝင်ကြီးချုပ်ဟောင်းမဟာတရားမိုဟာမက်အာနာပြန်ရခဲ့တဲ့ကိစ္စကလည်းနာဂျစ်ရဲ့အရှုပ်တော်ပုံကအဓိကအခန့်ကဏ္ဍကပါဝင်ခဲ့ပါတယ်
ဒီနေ့အတင်းမှာရွေးကောက်ပွဲတွေကျင်းပပြီးဖို့အာဏာသိမ်း၄နှစ်ပြည့်နေမှာတိုင်းစစ်အစိုးရကိုဒီမိုကရေစီတက်ကြွလှုပ်ရှားသူတွေကဗန်ကောက်မြို့လမ်းမတွေပေါ်ချီတက်ဆန္ဒပြတောင်းဆိုစင်မှာထောင်ချီတဲ့တိုင်းရဲလုံခြုံရေးတွေပိတ်ဆို့တားဆီးခဲ့ပါတယ်ဆန္ဒပြသူ200လောက်ကဗန်ကောက်တက္ကသိုလ်ဝင်းကနေအစိုးရရုံးရှိရာကိုချီတက်ဆင်မှာရဲအင်အား3200လောက်နဲ့တားဆီးခဲ့တာပါဆန္ဒပြသူတွေတဲကတချို့ဖမ်းဆီးခံရပါတယ်ထိုင်းအစိုးရဒီစစ်အစိုးရတက်လာပြီးနောက်ပိုင်းနိုင်ငံရေးရလူ၅ဦးနဲ့အထက်စုဝေးတာကိုတားမြစ်ထားပါတယ
်မတ်တင်ထိုင်းနဲ့ကိုညာဝင်းအောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့တရုတ်နိုင်ငံအာရှ2ကိုယ်စားလှယ်မစ္စတာဆွန်ကော့ရှန်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့တင်ဆက်ပေးကြပါတယ်လက်ရှိဒီမှာနိုင်ငံကိုရောက်ရှိနေတဲ့တရုတ်နိုင်ငံအာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆွန်ကော့ရှန်ခီးစဉ်ဟာအဓိကအားဖြင့်တော့တရုတ်မြန်မာနယ်စပ်ခြေဆိုင်တိုင်းဒါလက်နက်ကိုင်အဖွဲ့တွေငင်းကြီးလုပ်ငန်းစဉ်မှာပါဝင်လာရေးအတွက်ဆွေးနွေးနိုင်ပွဲရှိတဲ့အကြောင်းမြန်မာရေးလေလာတုံ့သက်သူတွေကပြောဆိုနေကြပါတယ်မစ္စတာဆွန်ကော့ရှန်ဟာပြီးခဲ့တဲ့ရက်ပိုင်းတွေကတိုင်းဒါလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတော့မကြာခင်မှာမြန်မာပြည်ကိုရောက်ရှိလာလဲဖြစ်ပါတယ်ဒီအကြောင်းပြည်ဆောင်ကိုတော့ View မြန်မာပိုင်းတင်ဆက်တော့ကိုမိုးစောကတင်ပြပို့ထားပါတယ်ရှင်
ဟုတ်ကဲ့မြန်မာပြည်ငင်းကြဲရေးနဲ့ပတ်သက်ပြီးထဲထဲဝင်ဝင်ဆောင်ရွက်နေတဲ့တရုတ်နိုင်ငံဂျာယေးဝန်ကြီးဌာနကအာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆွန်ကော့ရှန်ဟာဒီကနေ့မနက်ခင်းကတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးပါတဲ့ဒီတွေ့ဆုံပွဲမှာနဇက်တီငင်ကြီးပြည်ရင်းငင်းကြဲရေးနဲ့တရုတ်နိုင်ငံကပါဝင်ကူညီဆောင်ရွက်နေတဲ့အခြေအနေတွေကိုဆွေးနွေးခဲ့တယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ပါတယ်တနင်္လာနေ့ကတော့မစ္စတာဆွန်ကော့ရှန်ဟာအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်နဲ့တွေ့ဆုံခဲ့ပြီးနှစ်နိုင်ငံဆက်ဆံရေးပြည်ရင်းငြိမ်းချမ်းရေးနဲ့ရခိုင်ရေးကိစ္စတွေဆွေးနွေးခဲ့ပါတယ်။မစ္စတာဆွန်ကော့ရှန်ဟာဒီလ18ရက်နေ့ကတော့တရုတ်မြန်မာနယ်စပ်အခြေစိုက်တန်းသာလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့စုပေါင်းထားတဲ့ FPNCC ခေါ်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီကခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တာပါ။သူရဲ့နေပြည်တော်ခီးစဉ်ပေါ်မှာနိုင်ငံရေးလ ీల တုံးသက်သူဦးမမောင်စိုးကအခုလိုရှုမြင်တုံးသက်ပါတယ်
။သူလာတဲ့ခီးစဉ်ရဲ့အဓိကရွယ်ချက်ကတော့မြောက်ပိုင်းအဖွဲ့ခုနှစ်ဖွဲ့နဲ့စိုးရတမတော်ပူဇော်ရေးတွေ့ဆုံဆွေးနွေးဖို့ညှိနှိုင်းပေးဖို့လို့သတင်းတွေထွက်နေတယ်။ဒီလားကတော့ရန်ကုန်မှာတွေ့ဖို့တိကျကြိုးစားနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတယ်။သူတော့ရဒီ FPNPC နေနဲ့ဟုတ်တော်မှာဒီခုနှစ်ဖွဲ့အားလုံးပါဝင်တဲ့ဆွေးနွေးပွဲကိုတော့မဟုတ်ဘူးအဲ့ဒါကိုပြပုံနဲ့လုပ်မယ်ဆိုတော့နိုင်ငံရှားနေတယ်လို့ထင်ပါတယ
်တရုတ်အထူးကိုယ်စားလှယ်အနေနဲ့ငင်းကြင်းရေးလုပ်ငန်းစဉ်မှာအဖွဲ့ခုနှစ်ဖွဲ့လုံးပါဝင်ရေးအတွက်ဆွေးနွေးမယ်ဆိုရင်အတော်လေးကြိုးပမ်းတိုက်တွန်းရမယ့်အခြေအနေရှိကြောင်းလည်းပြောပါတယ
်တရုတ်ကတော့အင်းသားဖွဲ့လက်ခံနိုင်ဘောကဒီဘက်ကအစိုးရနဲ့တမလို့လက်ခံနိုင်တဲ့ခုလမ်းကြောင်းတစ်ခုကိုရှားပေးနိုင်တယ်ဆိုရင်တော့အဲဒီငင်းလမ်းစာအပြည့်ခေရခေလမ်းစာပေါ်လာမယ်လို့ထင်ပါတယ်အဲ့မင်းနေတော့ကြိုးစားလိမ့်မယ်ထင်တယ်။ဘာဖြစ်လို့လဲဆိုတော့ဒီကျန်တဲ့ဝါမိုင်းလာနဲ့ SSPB ရုံးနဲ့ပတ်သက်ပြီးတော့ဒီတက်မွေသဘောထားက DNC လက်မှတ်ထိုးဖို့ကြိုးစားလဲဆိုရင်လည်းကျင်းနဲ့ကျန်တဲ့၃ဘွဲ့စုပေါင်း၄ဘွဲ့နဲ့ပတ်သက်လို့ကတော့ကျန်းဖက်အဖွဲ့စီဖြစ်သတ်မှတ်ထားတဲ့အတွက်ကြောင့်မလို့ဒီပြဿနာကိုတော့အတော်လေးကြည်တင်ဆွေးနွေးရလိမ့်မယ်လို့ထင်ပါတယ်
တမရဘကပလောင်ကူးကနဲ့အေအေခေါ်ရခိုင်တပ်ဖွဲ့တွေကိုတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးဖို့ကမ်းလှမ်းတာမရှိသလို FPNCC မှာပါဝင်တဲ့ဝမိုင်းလာကချင်နဲ့ရှမ်းဖွဲ့တွေကအားလုံးပါဝင်ရေးကိုတောင်းဆိုထားပါတယ်။ဒီလ18ရက်နေ့ကလည်းလာမယ့်27ရာစုပင်လုံတတိယအစည်းအဝေးကိုအဖိုးဝင်အားလုံးတယောက်ဖို့ဖိတ်ကြားရင်တယောက်ကြဖို့အတွက်မစ္စတာဆွန်ကော့ရှန်ကတိုက်တွန်းခဲ့ကြောင်း FPNCC ကသတင်းထုတ်ပြန်ထားပါတယ် UWSA ခေါ် WhatsApp ဖွဲ့ရဲ့လာရှုဆက်ဆံရေးယုံဒုတာဝန်ကဦးညီရန်ကဒီလိုဖိတ်ကြားရမှာအားလုံးကိုဖိတ်ကြားဖို့နဲ့တရားဝင်ကိုယ်စားလှယ်အဖြစ်ဖိတ်ကြားတယ်ဆိုရင်တယောက်ဖွဲ့ရှိကြောင်းပြောပါတယ်အဲ
ကျွန်တော်နားလဲတော့ဆိုရင်တော့ဒီဟာတရားဝင်ဖိတ်မယ်ပေါ့နော် FPNCC အဖွဲ့ဝင်တွေအားလုံးဖိတ်မယ်ပေါ့နော်အဲ့လိုမျိုးဆိုလိုတာပါနော်အဲ့တော့ဖိတဲ့ညမှာလည်းဒီတရားဝင်ကိုယ်စားလှယ်ပေါ့နော်တရားဝင်ကိုယ်စားလှယ်အနေနဲ့ဖိမှအပက်မယ်ဆိုတာတော့ကျွန်တော်သိရတယ်နော်အဲ့လို သိရတယ်နော်။ဟုတ်ကဲ့အဲ့မှာလေလာသူတို့နဲ့အဲ့တယ်လို့ပုံစံမျိုးနဲ့သိမှကျင်တော့တက်မယ်လို့တော့ကျွန်တော်တော့မထင်ပါဘူးနော်
။ပြီးခဲ့တဲ့မေလမှာကျင်းပတဲ့ပြည်တော်စုငင်းချရင်ညီလာခံ27ရာစုပင်လုံဒုတိယကြိမ်အစည်းအဝေးမှာမစ္စတာဆွန်ကော့ရှန်ရဲ့ဂျာဝင်ညှိနှိုင်းမှုအရ FPNCC အဖွဲ့ဝင်တွေဟာညီလာခံကိုတက်ရောက်ခဲ့ပါတယ်။ဒါပေမဲ့သူတို့ကိုလေးလာသူဖြစ်တာတတ်မှတ်ပြီးပါဝင်ဆွေးနွေးခွင့်မရတာကြောင့်ဖွင့်ပွဲပြီးတဲ့နောက်မှာနေရက်ပြန်သွားခဲ့ပါတယ်။ဒီရက်ပိုင်းတွေအတွင်းမှာတော့ FPNCC အဖွဲ့ဝင်တွေဖြစ်တဲ့ KIA ခေါ်ကချင်တပ်ဖွဲ့ TNLA ခေါ်ပလောင်တပ်ဖွဲ့တွေနဲ့အစိုးရတပ်မတော်အကြာကချင်နဲ့ရှမ်းမြောက်ဒေသတွေမှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။
ကမှုစာသတင်းပေးပို့ထားတာဖြစ်ပါတယ်။တစ်ဆက်ထဲမှာပဲတရုတ်နိုင်ငံဘက်တင်းရှောင်ထွက်ပြေးသူမြန်မာနိုင်ငံသားတွေကိုပြန်လွှဲပြောင်းပေးတဲ့သတင်းကိုတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်တိုက်ပွဲတွေအတွင်းတရုတ်နိုင်ငံဘက်ကိုတင်းရှောင်ထွက်ပြေးတဲ့သူမြန်မာနိုင်ငံသားယာကျော်ကိုတရုတ်အစိုးရကနေပြီးတော့ဒေသခံမြန်မာအာဏာပိုင်တွေကိုပြန်လည်လွှဲပြောင်းပေးအပ်နေပါတယ်။တိုက်ပွဲရှောင်တွေအပြင်အကြောင်းမျိုးမျိုးကြောင့်ဖမ်းဆီးခံရတဲ့သူတွေကိုလည်းနိုင်ငံချစ်ကြီးရပြန်လည်လွှဲပြောင်းပေးမှုတွေရှိနေတယ်လို့ဒေသခံအာဏာပိုင်တွေကပြောပါတယ်။မူဆယ်မြို့တိုက်ပွဲအတွင်းမှာဒေသခံပြည်သူတွေကပါထိခိုက်သေးဆုံးစရာကြောင့်မဖြစ်သင့်ဘူးလို့လည်းဒေသခံတွေကပြောနေကြပါတယ်။ထိုင်းချီဆိုင်ဖီရိုမြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မူဆယ်မြို့မှာဖြစ်ပွားခဲ့တဲ့တိုက်ပွဲညင်တဲ့ပြည်တရုတ်နိုင်ငံနဲ့တင်းချောင်သွားတဲ့သူတွေကိုဒီကနေ့ထိတရုတ်အစိုးရကနေဒေသခံမြန်မာအာဏာပိုင်တွေစီပြန်လည်အနှံ့နေစေလို့မူဆယ်ခရိုင်လူဝင်မှုကြီးကြပ်ရေးဦးစီးရရှိဦးမီရယ်ကပြောပါတယ်။
အဲ့ဒါလည်းလွယ်ပြီးပါပြီကိစ္စ။ဒီကိစ္စ16နှစ်မှလည်းတစ်ဆက်တည်းလွယ်ပြီးတာရှိပါသေးတယ်။တက်တော့ချက်တော့မျိုးပါနော်။တက်တော့ချက်မှလည်းဖြည်းဖြည်းတော့နောက်ပြီးတော့လွယ်ပြီးတာ။ဆရာလေးနဲ့ကြည့်တော့ရှိတယ်ကိစ္စ။ဒီလိုနာဝကနဲ့ချိန်ပြီးမှကျွန်တော်ရှိမှပြလာလွယ်ပြီးတာရှိတယ်။ဒီတိုင်းလည်းတော့ဆရာဆန်းကအဲ့လိုမျိုးတော့ရှိတယ်။
တိုက်ပွဲရှောင်တွေပြင်တရုတ်နိုင်ငံဆိုရင်ဆရာမဝင်အလုပ်လုပ်သူတွေအကြောင်းမျိုးမျိုးကြောင့်ဖမ်းဆီးခံရတဲ့သူတွေလည်းနိုင်ငံချစ်ကြည်ရေးရပြန်လည်လွှဲပြောင်းမှုတွေရှိနေတယ်လို့မူဆယ်ခရိုင်လူဝင်မှုကြီးကြပ်ရေးဦးစီးရရှိဦးမီးရယ်ကဆက်ပြောပါတယ
်2016လပိုင်းမှာစရုံမှာကျွန်တော်ငါးလပိုင်းရှိပါလေလူရေးသွားတော့16,000ကျော်တော့ရှိပါလိမ့်မယ်ကျွန်တော်ဒီတရက်နေရက်တည်းမှာလည်းမှမထလူ24ပါးလောက်ရှိသေးတယ်ဆိုတော့လက်ဖက်တစ်ဖက်ခါလောက်ဆိုလွယ်နေသဘောရှိတယ
်ပြီးခဲ့တဲ့မေလ12ရက်နေ့ကမြောက်ပိုင်းမဟာမိတ်စပ်ဖွဲ့ဝင်ဖြစ်တဲ့တန်းပလောင်တီအန်လေးလေးစပ်ဖွဲ့တွေကနေမူဆယ်မြို့နယ်အတွင်းလုံခြုံရေးဂိတ်စခန်းနဲ့အဆောက်အဦတွေကိုရှောင်းလခင်ဝင်ရောက်တိုက်ခတ်ခဲ့ပါတယ်အဲ့ဒီတိုက်ပွဲအတွင်းရဲတပ်ဖွဲ့ဝင်တွေဗီရုစစ်တပ်ဖွဲ့တွေအရသာ22ဦးသေဆုံးပြီး20ကျော်တန်ရာရရှိသွားခဲ့တယ်လို့ဒေသခံတို့ကလည်းတရုတ်နိုင်ငံထဲကိုဆွဲပြေးသိမ်းချောင်သွားခဲ့ပါတယ်။မူဆယ်မြို့တွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်ဓမ္မစကုတင်နန်းစရာနှူးလဲထိခိုက်သေဆုံးသွားတယ်လို့မဟာဝန်ဖောင်ဒေးရှင်းဓမ္မစကုတင်နန်းစရာသူကခုလိုပြောပါတယ
်။ဒီပေါ်မြို့မထားနေဗီရုစစ်ပိုင်တဲ့နောင်ရကုလစိတ်မှာကျွန်တော်တို့မဟာဝန်ဖောင်ဒေးရှင်းဓမ္မစကုတင်နန်းစရာနဲ့ရောက်အလုပ်တော့လုပ်တော့ဘို့အဲ့ညမှာအဲတို့ကမနေ့စောစီပဲဝင်ရောက်စီနေမြမစစ်စေးမင်းများရှိမရှိပင်နဲ့အဲ့ပီတုစစ်ကိုတက်ပြုတ်မကားပဲအဲ့သမဆရာမြောက်ကိုမင်းများရှိမရှိပင်နဲ့အဲ့လိုမျိုး BSSF တက်ဖြတ်ပြီးမှမီးရှို့လိုက်တဲ့ဟာတော့ကျွန်တော်တို့နည်းနည်းမှလက်ခံလို့မရအောင်ပြီးတော့ကျွန်တော်တို့ရှမ်းလူမျိုးပါရာတာရဏာအတွက်ကြီးမားတဲ့ဆုံးရှုံးမှုတစ်ခုပေါ့
မူဆယ်မြို့နယ်တွင်ပြေခတ်တိုက်ခိုက်မှုမှာပတ်ဝန်းကျင်နေနာကဒေသခံပြည်သူတွေပါထိခိုက်ဒေဆုံးစေတာကြောင့်ကြောက်ရွံ့တုန်လှုပ်မိတယ်လို့သူကဆိုပါတယ်လက်ရှိရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွင်းမှာမြန်မာသံတမန်တော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေဖြစ်တဲ့တမ်းပလောင်သက်ဖွဲ့ KIU ကချင်လွတ်လပ်ရေးဖွဲ့ကိုကတ်သက်ဖွဲ့တို့နဲ့တိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းမှာစိုက်ခိုက်နေကြတဲ့အဖွဲ့တွေအနေနဲ့ထိန်းထိန်းလှုပ်ဆောင်ကြဖို့နဲ့အပြစ်ခံရစေးရေးချက်ချင်းကြီးညာဖို့တရုတ်ကာကွယ်ရေးဌာနကတောင်းဆိုလိုက်ပါတယ်။ဒီကနေ့မှလည်းတရုတ်ပြည်သူ့သမ္မတနိုင်ငံနိုင်ငံသားရေးဝန်ကြီးဌာနအာရှရေးရာသုကိုစလဲမစ္စတာဆွန်ကိုရှန်ဟာသမ္မတကာကွယ်ရေးဦးစီးချုပ်ပူချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။သမ္မတကာကွယ်ရေးဦးစီးချုပ်ပူချုပ်မှုကြီးမင်းအောင်လှိုင်နဲ့မစ္စတာဆွန်ကိုရှန်တို့တွေ့ဆုံမှုမှာမူဆယ်မျိုးတိုက်ခိုက်ခံရတဲ့ဖြစ်စဉ်အတွက်တရုတ်နိုင်ငံကပြင်းထန်စွာပြစ်တင်ချုပ်ချပြီးတိုက်ပွဲတွင်တရုတ်နိုင်ငံဘက်ကိုတင်းချောင်ခဲ့တဲ့အရသားတွေကိုကောင်းမွန်စွာဆောက်ရှောက်ပေးထားတဲ့အချိန်နဲ့နိုင်ငံနယ်စပ်ဒေသတည်ငြိမ်အခြေအနေဆောင်ရွက်သွားမဲ့အချိန်နဲ့ဒီတွင်ငြိမ်းချမ်းရေးအတွက်အစိုးရနဲ့တပ်မတော်ဆောင်ရွက်နေတဲ့အချိန်နဲ့တရုတ်နိုင်ငံကပါဝင်ကူညီဆောင်ရွက်နေတဲ့အချိန်တွေကိုရင်းနှီးမှုလင်းစာအမြင်ချင်းပလဲဆွေးနွေးခဲ့ကြအောင်တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
မနက်ကမှလက်ရှိဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဝေဖန်ပြောဆိုတဲ့အစားလူသားချင်းစာနာမှုဆိုင်ရာအကူအညီတွေဆက်ပေးသွားမယ်လို့မကြသေးခင်ရက်ပိုင်းအတွင်းမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ USAID အကြီးအကဲကပြောကြားလိုက်တာဟာအဲ့ဒီလူခွင့်ရေးချိုးဖောက်နေမှုတွေကိုအသိမှတ်ပြုရာရောက်နေသလားဆိုပြီးမေးခွန်းထုတ်เสียဖြစ်လာစေပါတယ်မြန်မာနိုင်ငံကိုနိုင်ငံတကာကအကူအညီတွေဆက်ပြီးပေးသင့်မပေးသင့်ဆိုတဲ့သောရရှင်တို့ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေတိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ ဒီစီစဉ်မှာတရားပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်အင်္ဂါညအမီဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားပါကိုဆွေးနွေးခြင်းတော့ကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်လူရင်းတူရှင်ပြောဆိုရေးသားပြီးကြိုပေးပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2-9-9-9လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
တန်တရှင်နေနေနဲ့ဒီနေ့ည9:00အစီအစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကလည်းထမှန်ဖိတ်ခေါ်လိုက်ပါတယ်။ဒဲရီလိုင်းအစီအစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာတင်ဆက်ပေးနေကြဖြစ်ပါတယ်။ခုတစ်ခါမှာတော့အမေရိကန်နိုင်ငံရဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်။အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA အကြီးအကဲရာထူးတာဝန်ထမ်းဆောင်မှုအတွက်ဂျီနာဟက်စပါဟာတင်းလာနေမှာကြမ်းသစ်စာချင်းဆိုခဲ့ပါတယ်။ CIA ရဲ့ပထမဆုံးအမျိုးသမီးအကြီးအကဲဖြစ်စတင်တာဝန်ထမ်းဆောင်မဲ့ဟက်စပါဟာ2001ခုနှစ်စက်တင်ဘာလ17ရက်ကမ္ဘာကုန်သွယ်ရေးညီနောင်အဆောက်အဦနှစ်ခုအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းမှာဒီအကြမ်းဖက်သမားအဖြစ်တန်တရားရှိတဲ့သူတွေကိုနှိပ်စက်ညှဉ်းပန်းမှုနဲ့ပတ်သက်ပြီးတော့ကြီးကျက်စေခိုင်းရာမှာသူပါဝင်နေဆိုပြီးတော့အဓိကပါတီကြီးနှစ်ရလုံးကလွှတ်တော်အမတ်တွေရဲ့ဝေဖန်မှုတွေကိုရင်ဆိုင်ခဲ့ရပါသေးတယ်။သမ္မတဒေါ်နယ်ထရမ့်ကတော့အခုလိုထိုးနှက်ဝေဖန်မှုတွေကိုရင်ဆိုင်ကြော်လွှားခဲ့တဲ့ဟက်စပါ့ရဲ့ချင်းကိုချီးကျူးပြောဆိုသလိုဒီလုပ်ငန်းတာဝန်အတွက်သူ့ထက်ပိုပြီးတော့တင့်တော်တဲ့သူမရှိဘူးဆိုပြီးတော့ပြောဆိုထားပါတယ်။ဒီဝေတင်းတဲ့ Slatisa Hope ပေးပို့တဲ့တင်းလာကိုတော့ကိုအောင်ကတင်ဆက်ထားပါတယ်ရှင်
။ Gina Haspel American Board Talent Agency CIA အကြီးအကဲဖြစ်သူရွေးချယ်ခန့်ခဲ့တာပေါ့သမ္မတ Donald Trump ကကျေနပ်အားရဖြစ်နေပါတယ်
။ There was nobody more
ဒီနေရာနဲ့တင့်တော်တဲ့အခြားသူမရှိတော့ပါဘူး။ Gina အနေနဲ့လုပ်ငန်းတာဝန်တွေအောင်မြင်အောင်ထမ်းဆောင်နိုင်ပါလိမ့်မယ်
။ Gina Haspel ဟာ1985ခုနှစ်ကတည်းက CIA မှာတာဝန်မျိုးစုံထမ်းဆောင်ခဲ့ဘူးပါတယ်။ဒါပေမဲ့လည်းများသောအားဖြင့်တော့နောက်ကွယ်ကနေပဲသူ့လုပ်ငန်းတာဝန်တွေကိုထမ်းဆောင်ရတာပါ။အဲ့ဒီထဲမှာအရင်အစိုးရအဖွဲ့တည်တန်းကာလအတွင်းအကြမ်းဖက်သမားတွေကိုစစ်ဆေးမေးမြန်းရမှာနှိမ့်ဆက်ညှဉ်းပန်းတဲ့နည်းကိုသုံးဖို့သူကိုယ်တိုင်ကြီးကျယ်ဆောင်ရွက်ခဲ့တဲ့ဆိုရနဲ့ပတ်သက်ပြီးသူ့အတွက်အကြီးအကျယ်အကျက်ရိုက်စရာအခြေအနေရင်ဆိုင်ခဲ့ရပါတယ်။အဲ့ဒီအချိန်တုန်းကတော့ဒီလိုစစ်ဆေးမေးမြန်းတာဟာတရားဝင်ပေါင်းအတွင်းကဆောင်ရွက်တာလည်းဖြစ်ပါတယ်။ဒီမိုကရက်အထက်လွှတ်တော်အမတ်ပက်ထရစ်လီဟေက
But what I question is her judgment.
ကျွန်တော်တို့ရဲ့စံတမိုးရေပေါ်သူ့ရဲ့သဘောထားယက်တိချက်တွေနဲ့ပတ်သက်လို့မေးခွန်းထုတ်ဆရာရှိပါတယ်။လူသားတိုင်းမှာမိုးရွာပါအခြေခံခွင့်ရေးတွေရှိတယ်ဆိုတာလူသားတွေရဲ့အခြေခံဂုဏ်သိက္ခာနဲ့ပတ်သက်လို့ကျွန်တော်တို့ရဲ့ယုံကြည်ချက်ပါ။နှိမ့်ဆက်ညှဉ်းပန်းမှုကဒီလူ့ဂုဏ်သိက္ခာနဲ့လားလားမှမအပ်စက်ပါဘူး
။ Haspel ကို CIA ညွှန်ကြားမှုသည့်အဖြစ်အထက်လွှတ်တော်ကနေအတည်ပြုမပေးခင်တုန်းကလည်းအတော်လေးအကျိတ်နဲ့ပြောဆိုဆွေးနွေးခဲ့ကြပြီးဒီစုံစမ်းစစ်ဆေးမှုတွေကိုရိုက်ကူးထားတဲ့ဗီဒီယိုတွေကိုဖြတ်ပစ်ဖို့သူကအမိန့်ပေးခဲ့တာနဲ့ပတ်သက်ပြီး Republican လွှတ်တော်အမတ်တွေကိုယ်တိုင်ကမေးခွန်းထုတ်ခဲ့ကြပါသေးတယ်။ Republican ထက်လွှတ်တော်အမတ် Jeff Flake က
I still have unanswered questions about the destruction.
ဗီဒီယိုမှတန်းနေဖြတ်ပစ်ခဲ့တာနဲ့ပတ်သက်ပြီးအခုထိအဖြေမရသေးပါဘူး။အဲ့ဒီလိုမေးခဲ့တာတွေပြီးတော့သူ့ကိုယာရုခန့်အပ်သူနဲ့တစ်ဆက်တစ်ဆက်တည်းရှိတာတွေဒါတွေကိုဆက်ဆက်ကြည့်မယ်ဆိုရင်နှိမ့်ဆက်ညှဉ်းပန်းတဲ့နည်းလမ်းကိုပြန်ပြီးအသုံးပြုလာနိုင်ပါတယ်။
ဒါပေမဲ့ Republican လွှတ်တော်အမတ်အများစုနဲ့အတူ Democrat အမတ်6ဦးကလည်း Haspel ကိုယာရုခန္ဓာရေးထောက်ခံခဲ့တာကြောင့်အထက်လွှတ်တော်မှာထောက်ခံမဲ54မဲ၊ကန့်ကွက်မဲ45မဲနဲ့အတီးဖြစ်လာခဲ့ပါတယ်။ကျန်းသက်စာချင်းစုပွဲအတွင်းသမ္မတ Trump မှာ Haspel ကိုချီးကျူးပြောဆိုနေတဲ့တစ်ချိန်ထဲမှာပဲသူ့အပေါ်ပြင်းပြင်းထန်ထန်ဝေဖန်တဲ့ CIA ရဲ့အရင်အကြီးအကဲ John Brennan ကိုလည်းပုတ်ခတ်ပြောဆိုပါရတယ်။ရွေးကောက်ပွဲကာလက Trump ရဲ့မဲဆွေစည်းရုံးရေးအဖွဲ့ကို FBI ပြည်အောင်စုစုံစမ်းစစ်ဆေးဘီရိုကတရားမဝင်စုံစမ်းဆောင်ကြည့်ခဲ့သလားဆိုတာနဲ့ပတ်သက်ပြီးတရားရေးဌာနအနေနဲ့စုံစမ်းစစ်ဆေးဖို့ Trump ကတောင်းဆိုတာနဲ့ပတ်သက်ပြီး Republican အမတ်တွေအနေနဲ့ဒီအတိုင်းကြည့်မနေဖို့ Brennan က Twitter ကနေပန်ကြားခဲ့ပါရတယ်။Trump ကတော့ဒီရုရှားနဲ့ဆက်ဆက်ပတ်သက်မှုရှိခဲ့သလားဆိုတဲ့ဒီစုံစမ်းစစ်ဆေးမှုကို Brennan ကညွှန်ကြားခိုင်းစေတာလို့ပြန်လည်ဆွဆွဲပြီးဒါဟာသူ့ပေါ်မလုံမုန်တာဆောင်ရွက်မှုတစ်ခုအဖြစ်ပုံဖော်ပြောဆိုထားပါတယ်ခင်ဗျာ
။ကိုအောင်တင်ဆက်ပေးထားတာဖြစ်ပါတယ်။မြန်မာနဲ့ American သတင်းဆောင်မတွေကိုတင်ဆက်ပြီးမှာတော့အခုကျန်းမာရေးသတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။လူတွေရဲ့အသက်တွေကိုကယ်တင်နိုင်ဖို့ Resolve to Save Lives ဆိုခေါ်တဲ့ကမ္ဘာလုံးဆိုင်ရာကျန်းမာရေးစီစဉ်သစ်တစ်ခုကိုကမ္ဘာကျန်းမာရေးအဖွဲ့ WHO ကစတင်လှုပ်ဆောင်နေပါတယ်။သူ့ရဲ့ရည်ရွယ်ချက်ကတော့ကမ္ဘာတဝန်နှလုံးရောဂါနဲ့နှစ်စဉ်လူသန်းဝန်းလောက်သေဆုံးနေရတဲ့အခြေအနေကိုတားဆီးကာကွယ်ဖို့ပဲဖြစ်ပါတယ်။ VOA သတင်းတောက် Carol Pearson ပေးပို့တဲ့သတင်းကိုတော့ Mackie Petrie ကတင်ဆက်ထားပါတယ်
။ကိုစားတဲ့အစာထဲမှာမြင်လဲမမြင်ရအရသာလည်းမခံစားရပါပဲ။လူကိုသိစေနိုင်တဲ့အရာကတော့ transfat လို့အများခေါ်တဲ့ဓာတ်ရုပ်နည်းနဲ့လူတွေဖန်တီးထားတဲ့အစီပ
ါ transfat is a toxic chemical that has been
transfat ဆိုတာကျွန်တော်စားတဲ့အစားအစာတွေထဲမှာပါတဲ့အဆိပ်သင့်ဓာတ်ရုပ်တစ်မျိုးပါပဲ20လူ5သိန်းကျော်ကိုတတ်နေတဲ့အရာပါ
လူတွေရဲ့အသက်တွေကိုကယ်တင်ဖို့ resolve to save lives လို့ခေါ်တဲ့ ကမ္ဘာလုံးဆိုင်ရာကျန်းမာရေးအစီအစဉ်ရဲ့ညွှန်ကြားရေးမှူးဒေါက်တာတွန်ဖရီဒမ်ပြောသွားတာပါဒိုနတ်နဲ့ကူကီလိုအချုံမုံတွေနဲ့တခြားသရေစာအချုံမုံတွေမှာဒီအစီအပါလေးရှိပါတယ်စားတောက်ဆိုင်တွေနဲ့လမ်းဘေးဈေးဆိုင်တွေမှာအသုံးများတာပါဈေးသက်သာပြီးတဘာဝအစီအထက်ပိုးပြီးတော့လဲအစားတောက်တွေကိုတာရှိခံစေပါတယ်ဒါကြောင့်လဲမုတ်ဖုတ်တဲ့သူတွေအလွယ်တကူသုံးကြတာပါ Transfat နဲ့ပတ်သက်လို့ဒေါက်တာဖရီဒမ်ကအခုလိုရှင်းပြပါတယ
် Transfat is tasteless.It's solid at room temperature but it's also
transfat ကရတာမရှိပါဘူးအခန်းအပူချိန်မှာခဲနေတယ်လို့နှလုံးသွေးပြန်ကြောရီထဲမှာခန္ဓာကိုယ်အပူချိန်အတိုင်းရှိနေချိန်မှာလည်းခဲနေတာပ
ါဒီအစီဟာခန္ဓာကိုယ်တွင်းကမကောင်းတဲ့ကိုလက်စတရောတွေကိုမြင့်တက်စေပြီးရုတ်တရက်နှလုံးဖောက်သေဆုံးတာတွေအထိဖြစ်စေနိုင်ပါတယ်ကမ္ဘာတစ်ဝန်းစားနှလုံးနဲ့သွေးကြောဆိုင်ရာရောဂါတွေကြောင့်သေဆုံးသူစုစုပေါင်းရဲ့၄ပုံ၃ပုံဟာဝင်ငွေအလေအလတ်နဲ့ဝင်ငွေနည်းတဲ့တိုင်းပြည်တွေမှာဖြစ်တယ်လို့ WHO ကပြောပါတယ်အမေရိကန်အပါအဝင်ချမ်းသာတဲ့နိုင်ငံတွေမှာတော့နှလုံးရောဂါဖြစ်ပွားမှုနဲ့ဆက်ဆက်နေတဲ့ဒီအစီသုံးတာကိုတားမြစ်ထားတာဒါမှမဟုတ်ရင်လည်းတားမြစ်ဖို့စတင်လှုပ်ဆောင်နေတာတွေရှိပါတယ်။ Transfat သုံးဆွဲမှုတားမြစ်ထားတဲ့နေရာတွေမှာနှလုံးရောဂါနဲ့သိပ်ဆုံးမှုတွေတိတိတသားကျဆင်းသွားတာပါ။ Transfat သုံးဆွဲမှုတားဆီးဖို့ကို WHO ကလည်းအရင်ကတောင်းဆိုခဲ့ပူပါတယ်။ဒါပေမဲ့အခုစတင်တဲ့အစီအစဉ်ကတော့ Transfat ရဲ့စိုးကျိုးတွေကိုလူအများပုံမသိရှိနားလည်ပြီးတော့ဒီ transfer သုံးဆွဲမှုကိုစတင်တဲ့မူဝါဒတွေနဲ့ဥပဒေတွေချမှတ်လာအောင်နောက် transfer အစားတခြားစံပယ်ရေးနဲ့ညီညွတ်တဲ့တန်လွင်စီလိုအစီမျိုးကိုပြောင်းလဲသုံးဆွဲတိုင်းပဲအစီအစဉ်တွေချမှတ်လုပ်ဆောင်လာအောင်အစိုးရတွေကိုတိုက်တွန်းထားပါတယ်ဒီအစီအစဉ်အောင်မြင်တော့ဒီလမဲ့25နှစ်အတွင်းလူအသက်18တန်းကျော်ကိုကယ်တင်နိုင်မှာဖြစ်ပြီးတော့နှလုံးရောဂါကိုအဓိကဖြစ်စေတဲ့ transfer ကိုအပြေးတိုင်ဖယ်ရှားပစ်လိုက်နိုင်မှာဖြစ်ပါတယ်ရှင်
မကင်ပြူထွေးတင်ဆက်ပေးထားတာဖြစ်ပါတယ်။ဒီနေ့နေ့ကင်းအတွက်သတင်းလှတွေကတော့ဒီလောက်ပါပဲရှင်။အခုကြံနေသေးတဲ့အချိန်မှာတော့ဒီနောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြီးချုပ်ကိုမတ်တင်ကြီးထိုက်ကကြီးညာပေးပါမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တောင်ကိုရီးယားခေါင်းဆောင်မွန်ဂျေအင်းတို့အမေရိကန်သမ္မတအင်ပီရိုမှာဒီကနေ့အင်ကာနီမှာတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲကစီစဉ်ထားတဲ့အတိုင်းဖြစ်လာပါမလားဆိုတာနဲ့ထိပ်သီးဆွေးနွေးပွဲအောင်မြင်ဖို့အခွင့်အလမ်းတွေအပေါ်တန်တရားတွေထွက်ပေါ်နေချိန်မှာပဲဒီကနေ့ဆွေးနွေးပွဲပေါ်ပေါက်လာတာပါ။အီရန်နိုင်ငံဟာသူ့ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်ရေးအစီအစဉ်ကိုလက်မလျှော့ပဲနိုင်ငံတော်မှာရှိတဲ့နျူကလ িয়ার ထုတ်လုပ်တဲ့နေရာတွေကိုကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးသူတွေတွားရောက်စစ်ဆေးခွင့်လည်းမပြုဘူးဆိုရင်စီးပွားရေးအရာဒဏ်ခတ်ပိတ်ဆို့မှုတွေလုပ်သွားမယ်လို့အမေရိကန်ပြည်ထောင်စုကချင်းချောက်ပြောဆိုထားပါတယ်။အာဖဂန်နစ္စတန်နိုင်ငံရှေ့ပိုင်းဂါဇနီပြည်နယ်တွင်ကခရိုင်တချို့မှာတာလီဘန်တွေနဲ့ရဲပေါင်းများစွာအပြင်းထန်တိုက်ခိုက်မှုတွေအတွင်အာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်ဒါဇင်နဲ့ချီပြီးတော့တေဆုံးခဲ့ရပါတယ်။ပြီးခဲ့တဲ့ညကအပြင်းထန်တိုက်ခိုက်မှုအပြီးဂျဟာတူးနဲ့ဒဲဟက်ခရိုင်နှစ်ခုကိုတာလီဘန်တို့ထိန်းချုပ်ခဲ့ကြောင်းဂါဇနီပြည်နယ်ကောင်စီရုံးကဒီကနေ့အင်ကာနီမှာပြောပါတယ်။တိုက်ခိုက်မှုအတွင်ရဲတပ်ဖွဲ့ဝင်20တေဆုံးခဲ့ရတဲ့အထက်မှာခရိုင်ရဲ့အရန်ရဲတပ်ဖွဲ့မှုနဲ့ခရိုင်ရဲချုပ်တို့လည်းပါဝင်တယ်လို့ပြည်နယ်ကောင်စီအဖွဲ့ဝင်ကပြောပါတယ်။တရုတ်နိုင်ငံကိုအများစုတင်သွင်းနေတဲ့ကားတွေအပေါ်အခု25ရာခိုင်နှုန်းကနေ15ရာခိုင်နှုန်းအထိလာမယ့်ဇူလိုင်လ1ရက်နေ့ကစလို့လျှော့ချမယ်လို့ဒီကနေ့အင်ကာနီမှာတရုတ်ဘက်ကပြောဆိုလိုက်ပါတယ်။တရုတ်ကားထုတ်လုပ်မှုလုပ်ငန်းတွေအပေါ်ကန့်သက်ချက်တွေကိုဖြေလျှော့ဖို့တရုတ်သမ္မတရှီဂျင်းပင်ကပြီးခဲ့တဲ့လကကတိပြုပြောဆိုခဲ့ပြီးတဲ့နောက်အခုကြေညာချက်ထွက်လာတာပါ
။တင်ကြီးချက်ကိုမတ်တင်ကြီးထိုက်ကကြီးညာပေးခဲ့တာပါ။ဒီနေ့နေ့တွေစီစဉ်ထုတ်လွှင့်မှုကတော့မက်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့မီခဲလ်ဒူဘင်စကီဖြစ်ပါတယ်။ကျမအီသန်စင်ပါရှင်။ Fury American တန်ညပိုင်းမြန်မာဘာသာစီစဉ်နေကိုည9:30အထိလိုင်းဒိုမီတာ24.25နဲ့50တိတူကနေတိုက်ဖိုင်ယူနာဆင်နိုင်ပါတယ်။ညဆင်တဲ့သောတာရှင်ပေါင်းကိုအထူးပဲကျေးဇူးတင်ပါတယ်။ညပိုင်းစီစဉ်မှာပြန်ဆုံပါအောင်မယ်ရှင်။
This program has come to you from the Voice of America, Washington. From Washington, this is VOA.